ဟောင်ကောင်ကျွန်းကဒီမိုကရေစီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားစနေနေ့မနေ့အစောပိုင်းကရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ရဲတပ်ဖွဲ့ကမြေရုပ်ဘုံတွေနဲ့ပူဆက်ပူလောင်ဖြစ်စေတဲ့အရေးတွေတုံးပြီးဆန္ဒပြသူတွေကိုနှိမ်နှင်းပြီးချိန်ကဆိုရင်အခုအဓိကုံထပ်ပစ်တာဖြစ်ပါတယ်။စီးပွားရေးချက်ချန်နေရကအစိုးရအဆောက်အဦတခုနာမှာဆန္ဒပြသူတွေချထားတဲ့အတားအဆီးတူကိုရဲတပ်ဖွဲ့ကအတင်းဖြိုဖျောက်ပြီးဝင်ရောက်တာကို CNN ရုပ်သံသတင်းဌာနနဲ့ထုတ်လွှင့်ကြမှာတွေ့ရပါတယ်။ဒဏ်ရာရတယ်ဆိုတဲ့သတင်းတွေတော့မရသေးပါဘူး။အစိုးရအဆောက်အဦတွေကိုဆန္ဒပြသူတွေကတိမ့်ပိုက်ဖို့ကြိုးစားမယ်ဆိုရင်ဆိုးရတဲ့အကျိုးဆက်တွေနဲ့ကျွမ်းရမယ်လို့ရဲတပ်ဖွဲ့ကသတိပေးပါတယ်။ဟောင်ကောင်ရဲ့အစည်းအကားဆုံးလမ်းတချို့မှာဆန္ဒပြသူထောင်ပေါင်းများစွာသတင်းတစ်ပတ်ကြောကြာနေရာယူထားတဲ့အတွက်ရင်သွားရင်လာတွေနဲ့စီးပွားရေးလှုပ်ဆောင်မှုတွေရပ်ဆိုင်းနေပါတယ်။2018ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေကိုတရုတ်ဆိုကဒီမိုကရေစီနီးကျကျင်းပပေးဖို့နဲ့တရုတ်လိုလာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုစီဝိုင်လုံးယာရုကနေနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေတာပါ။